ကုံသွေးရေးစစ်ပွဲရဲ့ရိုက်ခတ်မှုကြောင့်တမိုင်းတစ်လျှောက်မမြင်ဘူးတဲ့ကဘာရွှေစည်းကိုအံ့အားသင့်ဖွယ်တွေ့မြင်လိုက်ရ။ကုံသွေးရေးစစ်ပွဲကြီးဖြစ်ပွားဖို့တာဆူလာတာနဲ့အတူအားပြော့လာတဲ့ဒေါ်လာတန်ဖိုးတို့ကြောင့်ကဘာရွှေစည်းဟာတမိုင်းတစ်လျှောက်တစ်ခါမှမရောက်ဘူးတဲ့တအောင်စ3400ဈေးတန်းကိုယနေ့မနက်မှာဖျက်ကျော်သွားပြီလဲဖြစ်ပါတယ်။ပတ်ကောတံမိုးတွေဟာတအောင်ဆောက်ကိုတတသမလေးရပိုင်တော့အထိတံမိုးမြင့်တက်သွားခဲ့ပြီးရွှေစည်းဟာလည်းယနေ့မနက်ခင်းမှာဒေါ်လာ3219ဈေးတန်းစီသို့ရောက်သွားခဲ့ကယခုတစ်ပတ်အတွင်း600ပိုင်တော့တံမိုးမြင့်တက်သွားခဲ့ပါတယ်။ American ရွှေရှည်ရာရီရဲ့တံမိုးဟာလည်းတတသမ9ရာခိုင်နှုန်းတံမိုးမြင့်တက်သွားခဲ့ရပါတယ်။ဆက်တိုက်ကြဆင်းနေတဲ့ရွှေရဲ့တံပိုးဟာယခုအချိန်မှာရွှေတက်ဈေးကိုအဓိကမောင်းနေနေတဲ့အချက်ပဲဖြစ်ပါတယ်။အခွန်နှုန်းမြင့်မားလာတဲ့အချက်ကလည်း USD ကိုအခြေပြုရောင်းဝယ်ဖောက်ကားကြတဲ့ကုန်ပစ္စည်းတွေအပေါ်မှာအကျိုးသက်ရောက်မှုအတော်လေးကြီးမားလျက်ရှိနေပါတယ်။ Rita Steele မှ Global Macro ဌာနအကြီးအကဲ Louis Spivak ကပြောသွားခဲ့ပါတယ်။တရုတ်သွင်းကုန်ပစ္စည်းတွေအပေါ်မှာ Donald Trump ကထတိုးခွန်145ရာခိုင်နှုန်းမြင့်တင်လိုက်ပြီးမှာတော့အဓိကရှယ်ယာအညွန့်ကိန်းတွေကျဆင်းခဲ့ရပြီးဒေါ်လာတန်ဖိုးကလည်းသူနဲ့ပြိုင်ဘက်ငွေကြေးတွေနဲ့ရှင်ရင်တရာပိုင်းလုံးကျဆင်းခဲ့ရပါတယ်။တရုတ်ဘက်ကလည်းအမေရိကန်ကို84ရာပိုင်းလုံးအခွန်တိုးကောက်ခြင်းဖြင့်တုံ့ပြန်ထားပါတယ်။ရွှေ3500ဈေးတန်းကိုရောက်မယ်လို့ကျွန်တော်တို့ခန့်မှန်းမိပါတယ်။ဒါပေမဲ့ဒီဈေးတန်းကိုရောက်ဖို့ကြားထဲမှာဘာတွေဖြစ်မလဲဆိုတာကိုတော့စောင့်ကြည့်သွားရမှာပါ Capital ခမည်း Financial Market Analyst Kyle Rader ကပြောကြားသွားခဲ့ပါတယ်။ကုန်သွယ်ရေးစစ်ပွဲအပြင် Federal Reserve အရှိအလေပိုင်းနဲ့ဥရောပရဲ့မြေကြီးနိုင်ငံရေးအရှုပ်ထွေးတွေကစီးပွားရေးအစည်းအဝေးကိုကမောက်ကမဖြစ်စေပြီးတော့ Traders တွေကတော့ FED ဟာလာမယ့်ဇွန်လမှာအတိုးနှုန်းလျှော့ချမှုကိုပြန်လည်ပြုလုပ်ပြီးတော့2025ခုနှစ်အကုန်ပိုင်းမှာရလျှော့ချသွားနိုင်တယ်လို့သုံးသပ်နေကြပါတယ်။